ပြီးခဲ့တဲ့စက်တင်ဘာလ၁ရက်နေ့ထုတ် The Voice သတင်းစာမြန်မာပို့မှာစိတ်ဝင်စားစရာကောင်းတဲ့သတင်းတစ်ပုဒ်ဖော်ပြထားတာတွေ့ရပါတယ်။သတင်းကောင်းစင်ကတော့စီဘီဝန်ထမ်းကိုလမ်းပေးဈေးတွေကမြေဥသီးမုတ်ဖြင့်ပက်၍ငံပြာရည်နှင့်လောင်းဆိုပြီးဖြစ်ပါတယ်။သတင်းမှာဖော်ပြထားတာကတော့ပြည်လမ်းပေါ်ကစီကမ်းမဲ့လမ်းပေးဈေးတွေကိုစီဘီဝန်ထမ်းတွေကဈေးမရောဖို့ပြောဆိုဖယ်ရှားရမှာတည့်အသီးရောက်တဲ့အမျိုးသီးတယောက်ကစီပင်ဝန်ထမ်းကိုသူ့ဘန်းထဲကငရုတ်သီးမုံနဲ့ပက်ငံပြရည်ပလင်းနဲ့ပါလောင်းခဲ့ရာကနေဖြစ်ပွားခဲ့တဲ့မှုရင်းအကြောင်းပါအဲ့ဒီလမ်းပေးဈေးတဲ့အမျိုးသမီးကိုတာဝန်ဝတ္တရားဆောင်ရွက်သူကိုနှောက်ယှက်တဲ့အမှုဥပဒေပုံမှန်353နဲ့စမ်းကြောင်းရဲစခန်းမှာအမှုဖွင့်ရေးယူထားတယ်လို့သတင်းမှာဆက်ပြီးဖော်ပြထားပါတယ်သတင်းကစိတ်ဝင်စားဖို့ကောင်းပေမဲ့ထူးဆန်းတဲ့အမှုခင်းတော့မဟုတ်ပါဘူးတနေ့တခြားလမ်းပေးဈေးတွေပိုပိုများလာတဲ့ရန်ကုန်မှာစီကန်းထိမ့်သိမ့်တဲ့စီပင်ဝန်ထမ်းနဲ့လမ်းပေးဈေးတွေဖြစ်နေကြနေ့စဉ်ပြည်ပကတွေတဲကပြဿနာတစ်ခုပဲဖြစ်ပါတယ်။နောက်အခုလိုစီပင်နဲ့လမ်းပေးဈေးတွေဒုတိယဓာတ်တစ်ပြက်ပြဿနာဖြစ်နေကြတာအခုမှမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ပေါင်းများစွာအရင်အစိုးရအဆက်ဆက်လက်ထက်ကတည်းကဖြစ်ပြီးတနည်းတခြားလမ်းပေးဈေးတွေပိုပိုများလာတဲ့မျက်မှောက်ခေတ်အထိဖြည့်ရှင်းလို့မနိုင်သေးတဲ့ပြဿနာကြီးတစ်ခုလည်းဖြစ်နေပါတယ်။အခုဆိုရင်တိုင်းပြည်မှာအပြောင်းလဲတွေဖြစ်ပေါ်နေပြီးရန်ကုန်မှာလည်းNLD အစိုးရကခန့်ထားတဲ့မျိုးတော်ဝင်အသစ်လဲတာဝန်ယူထားပြီဖြစ်ပါတယ်။ဒီမျိုးတော်ဝင်အသစ်ကရောအခုလမ်းပေးဈေးတွေပြဿနာအပါအဝင်ရန်ကုန်မြို့စီကံစနစ်ကျနစွာနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအကောင့်ထဲပေါ်နိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။ရန်ကုန်မြို့လယ်မှာလမ်းပေးဈေးတွေအနှစ်ထက်တစ်နှစ်တစ်လထက်တစ်လပူပူညပြလာနေတာကိုမြင်မြင်အရာရောကောက်ယူထားတဲ့စည်ရင်းစရာတွေအရာပါသိမြင်နိုင်ပါတယ်ပြီးခဲ့တဲ့2015ခုနှစ်မှာကောက်ယူတဲ့စည်ရင်းအရာရန်ကုန်မှာလမ်းဘေးဈေးတွေ5000ကျော်ရှိပြီးလွန်ခဲ့တဲ့နှစ်တချို့ကနဲ့နှိုင်းရှင်ရင်10ဆကျော်လောက်ညားလာတယ်လို့ဆိုပါတယ်အခုဆိုရင်ရန်ကုန်စီပင်ဟာလမ်းဘေးဈေးတွေကိုညနေ2နာရီကျော်မှရောင်းချခွင့်ပြုတယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတယ်ဆိုပေမဲ့အဲ့ဒီအချိန်မတိုင်ခင်ကလေးကစိုင်းနေခင်းပြီးရောင်းချနေကြတာရောင်းချရမှာလဲလူသွားလမ်းပလက်ဖောင်းပေါ်ကားပါကင်သတ်မှတ်နေရာပေါ်နဲ့ကားလမ်းပေါ်တွေပါမှာရောင်းနေတာကိုတွေ့မြင်နေကြရပါတယ်ရောင်းချတဲ့ပစ္စည်းအမျိုးအမဲတွေကလည်းအလွန်ဆုံးပါတယ်ကိုင်ရဆိုင်မိုဘိုင်းဖုန်းအပူပစ္စည်းအယောင်းဆိုင်ကအစတားငါဟင်းသီးဟင်းရွက်ဆိုင်တွေအလဲမိဖို့ကြီးချပြီးကြော်လော်ချက်ပြုတ်ရောင်းချနေတဲ့စားတောက်ဆိုင်ကြီးတွေအစုံစုံလင်လွန်းလာပါတယ်အကျိုးဆက်ကတော့ကားတွေလည်းလမ်းပေါ်မှာကောင်းကောင်းမောင်းမရပါကင်ကောင်းကောင်းမထိုးရပြည်သူတွေလည်းပလက်ဖောင်းပေါ်မှာလမ်းကောင်းကောင်းရှောက်လို့မရအန္တရာယ်များတဲ့ကားလမ်းမပေါ်လမ်းတဲရှောက်ရတဲ့စီကံပြက်အခြေအနေမျိုးတွေဖြစ်ကုန်ရတာပါဒီပြဿနာနဲ့ပတ်သက်ပြီးပြီးခဲ့တဲ့လကရန်ကုန်မြို့တော်ဝင်ဦးမောင်မောင်စိုးကသူ့ကိုယ်ပိုင် Facebook စာမျက်နှာမှာစာသားမှတ်ချက်တစ်ခုရေးတင်ထားခဲ့ပါတယ်သူဟာတမန်ရတားတယောက်လိုရန်ကုန်လမ်းမေးကိုရှောက်သွားခဲ့တဲ့အကြောင်းလက်ရှိလမ်းပေးဈေးတွေဈေးရောက်နေတဲ့နေရာကိုအမြင်မသိသူတွေကနောက်ွယ်မှာအယောင်းဝယ်လုတာငှားရမ်းတာတွေလုပ်နေတာကိုသိရှိခဲ့ရတဲ့အကြောင်းဒါဟာတရားဝင်မှုမရှိတဲ့အကြောင်းဖော်ပြခဲ့ပါတယ်သူအနေနဲ့ကတော့လမ်းပေးဈေးတွေစနစ်တကျရှိအောင်ပလက်ဖောင်းတွေကိုတကယ်လူသွားလမ်းအဖြစ်အသုံးပြုနိုင်အောင်ကားပါကင်တွေမှာကားထားနိုင်ဖို့ကားလမ်းမှာကားသွားနိုင်ဖို့စနစ်ကျစီမံသွားမယ်ဖြစ်တဲ့အကြောင်းရေးသားခဲ့ပါတယ်နောက်ရက်ဒီမှာတော့လမ်းပေးဈေးတွေဈေးရောက်ချတဲ့နေရာကိုစီပင်ကတရဝင်ရောင်းချထားတာငှားရမ်းထားတာမရှိတဲ့အကြောင်းဖီနိုင်းပိုစတာတွေစိုက်ထူလိုက်တာတွေ့ရပါတယ်။ဒါပေမဲ့နေ့ရက်တွေကြာသွားပြီမဲ့ဒီနေ့အထိတခြားဘာလှုပ်ရှားမှုမှအကောင့်ထဲပေါ်လုတ်ကင်တာမတွေ့ကြရပါဘူး။တကယ်တော့လမ်းပေးဈေးတွေပြဿနာဆိုတာမြန်မာနိုင်ငံမှာမှရှိတာမဟုတ်ပါဘူး။စင်ရတဲ့နိုင်ငံဖွံ့ဖြိုးစရာနိုင်ငံတိုင်းလိုလိုလောက်မှရှိနေတာမျိုးပါ။အိန္ဒိယ၊ထိုင်း၊ကမ္ဘောဒီးယား၊ဗီယက်နမ်နိုင်ငံတွေမှာလည်းဒီလမ်းပေးဈေးတွေပြဿနာတွေရှိနေတာတွေ့နေပါတယ်။လက်ရှိမြန်မာနိုင်ငံရန်ကုန်မှာဖြစ်နေတဲ့လမ်းပေးဈေးတွေပြဿနာကတော့အဲ့ဒီအိမ်ကြီးချင်းနိုင်ငံအားလုံးထက်အခြေအနေပိုဆိုးပြီးပိုပြီးနှက်ဆိုင်ပါတယ်။မြို့တော်ဝင်ဦးမောင်မောင်စိုးပြောသလိုရန်ကုန်ကလမ်းပေးမှာဈေးရောင်းချလို့ရတဲ့နေရာတွေကိုအဆင့်ဆင့်လက်လွဲရောင်းချတာအငှားချထားတာမျိုးတွေဖြစ်ပျက်ခဲ့တာဆယ်စုနှစ်နှစ်ခုသုံးခုမကရှိနေပါပြီ။နောက်ွယ်မှာအဲ့ဒီဧရိယာအသီးသီးမှာနေထိုင်တဲ့လူစုလူမိုက်တွေနဲ့စီပင်ဝန်ထမ်းတွေပါဝင်ပတ်သက်မှုရှိနေပါတယ်။ပြဿနာတစ်ခုကလမ်းပေးဈေးတွေဆိုတာတခြားလုတ်ကင်စားတော့ဆရာမရှိလို့လမ်းမေးမှာထွက်ပြီး ဈေးရောက်နေရသူတွေလို့ရွယ်လွယ်တတ်မှတ်လို့မရတာမျိုးပါလမ်းပြီးမှာဈေးရောက်ချနေသူတချို့ဟာအဲ့ဒီ area တွေမှာပဲကိုယ်ပိုင်တိုက်ခန်းတွေနဲ့နေထိုင်ကြသူတွေအများကြီးရှိပါတယ်လမ်းပြီးမှာဈေးရောက်ချတာဟာသူတို့အတွက်ကုန်ကျစရိတ်အနည်းဆုံးနဲ့တွက်ချီအကိုက်ဆုံးစီးပွားအဖြစ်ဆုံးမို့တမင်ကိုတားဆင်မြေးဆက်လမ်းပြီးမှာဈေးရောက်ချနေသူတွေဖြစ်ကြပါတယ်ဒီအတွက်ရန်ကုန်ကလမ်းပြီးဈေးတဲ့ပြဿနာကိုဖြေရှင်းမယ်ဆိုရင်စနစ်ကြတဲ့အစီအမံအစီအစဉ်ရေးဆွဲရပါမယ်။ဈေးတယ်တွေကိုအမျိုးအစားခွဲတာပြန်ပြီးနေရာချထားပေးနိုင်မယ်။ညာဈေးတန်းလိုနေရာတွေဖန်တီးပေးတာရှင်းလင်းအကောင့်ထဲပေါ်မဲ့ area ကိုတနေရာပြီးမှတနေရာတက်မှတ်အစ်စ်လိုက်အကောင့်ထဲပေါ်တာတကယ်အကောင့်ထဲပေါ်တဲ့အခါမှာဖြစ်ပေါ်လာမဲ့လမ်းမေးဈေးတယ်တွေရဲ့တုံ့ပြန်မှုတွေကိုလည်းစနစ်တကျဖြေရှင်းဖို့ပြင်ဆင်ထားတာစီမံဝန်ထမ်းတွေကိုယ်တိုင်သဘောပေါက်နားလည်ပြီးစီမံကိန်းကိုစနစ်တကျကျူစာအကောင့်ထဲပေါ်တာတခြားအစိုးရဌာနဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်တာစသဖြင့်အစီအစဉ်ရှိရှိလုပ်ကင်ကြရမှာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်ပြဿနာဟာလမ်းမေးဈေးတဲ့စနစ်ကျနာရေးဆိုတဲ့ခေါင်းစဉ်ငယ်လေးဖြစ်ပေမဲ့ဒီပြဿနာဖြေရှင်းနိုင်မယ်မဖြေရှင်းနိုင်ဘူးဆိုတာကတော့ရန်ကုန်မြို့တော်ဝင်တဲ့မြို့တော်စီမံဌာနရဲ့ရေချင်းတွေကိုစမ်းသပ်မှာဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ်